ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးကတဝင်းလွာနဲ့ပူးတွဲသတင်းသုံးသပ်ချက်လွှတ်တော်ကိုပေးပို့ခဲ့တဲ့အပေါ်မှာ RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကပြည်ထောင်စုလွှတ်တော်ထဲမှာကန့်ကွက်လွှာတင်သွင်းမယ်လို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေမှာရခိုင်ပါတီနဲ့မျိုးချစ်တွေရဲ့သွေးထိုးလှုံ့ဆော်မှုတွေပါတယ်ဆိုတဲ့သုံးသပ်ချက်ကိုတဝင်းလွာနဲ့အတူပူးတွဲတင်ပြခဲ့တာမှာပူးတွဲသတင်းသုံးသပ်ချက်ကိုကန့်ကွက်မှာဖြစ်တယ်လို့ RNDP ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါရယ်အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဩဂုတ်လ18ရက်နေ့ရက်စွဲပါအဲ့ဒီတဝန်လာနဲ့ပူးတွဲသတင်းသုံးသပ်ချက်ဆိုတဲ့စာကိုတော့ဩဂုတ်လ21ရက်နေ့မှာနိုင်ငံတော်သမ္မတရုံးကနေလွှတ်တော်ကိုပေးပို့ပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေလွှတ်တော်အမတ်တွေကိုဖြန့်ဝေပေးခဲ့တာပါ။အဲ့ဒီသတင်းသုံးသပ်ချက်မှာဖော်ပြထားတဲ့ရခိုင်တိုင်းရင်းသားများ၏အခြေအနေဆိုတဲ့ကာကြီးကနေဇာမင်ဆွဲအထိပါတဲ့အချက်တွေကိုသူတို့အနေနဲ့တစ်ချက်ချင်းစီကန့်ကွက်သွားဖို့ပါတီခေါင်းဆောင်တွေအနေနဲ့ဆွေးနွေးဆုံးဖြတ်ထားတယ်လို့ RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌလည်းဖြစ်စစ်တွေမြို့နယ်ကိုစားပြုပြည်ထောင်စုလွှတ်တော်အမတ်တဦးလည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ကဒီမှာစီဝေးလုပ်ပြီးနော်ဟိုကျွန်တော်တို့ဘက်ကတစ်ချက်ချင်းသဘောတူညှိနှိုင်းထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကနော်ဒီလိုအပ်သလိုကန့်ကွက်သွားဖို့ရှိပါတယ်ဒါနောက်လက်ချံပြည်ထောင်စုလွှတ်တော်မှာအဲ့ဒီအဂျင်တာကိုအဲ့ဒီအကြောင်းအရာသွန်းထွားကိုပြည်ထောင်စုတို့ကမှတ်တမ်းတင်ဖို့ဆိုရဲအချက်ကလေးတစ်ခုပါပါတယ်။ဆိုအဲ့ဒီအပေါ်မှာကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာပါ။အဲသွန်းထွားကိုမှတ်တမ်းတင်တယ်ဆိုတာကတော့နော်သွတ်တော်ပြည်ထောင်စုတို့ရဲ့အဲလိုသမရကပါတဲ့သွန်းထွားအတိုင်းကိုမှတ်တမ်းတင်ကြရပါတယ်။ဆိုကျွန်တော်တို့ဆွေးနွေးမယ့်အပိုင်းကလေးရှိလာနိုင်ပါတယ်။ဘာလို့ဆိုရင်သွန်းထွား6ချက်ကတော့ကျွန်တော်တို့မပြောလို့ပါဘူး။အဲပူးတွဲဆိုတဲ့နော်ပါကြည့်တဲ့ရခိုင်ပြည်နယ်ပြည်ပခါဖြစ်စဉ်သတင်းသုံးသပ်ချက်မှတ်တမ်းဆိုရလေအမတားကြေပြန့်စွာသုံးသပ်ထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကအချက်စီချက်ပေါ့နော်ဒီခိုင်းတိုင်းရင်းသားများရဲ့အခြေအနေဆိုတာကိုသုံးသပ်တာစီချက်ရှိပါတယ်။အဲ့ဒီတစ်ချက်ချင်းပုံမှာကျွန်တော်တို့ပြန်လာသုံးသပ်မှာပါ။အဲဒီလိုကိစ္စမျိုးကဆွေးနွေးခွင့်ရကောင်းပါဤလိုပဲသုံးသပ်မျိုးလည်းပါတယ်
။အရာရာကိုတိမ်မွေ့နူးညံ့စွာကင်တွယ်ရမယ့်အချိန်မှာတမ်းပြည်မှာအမြင့်ဆုံးအာဏာပိုင်ဆိုင်ထားတဲ့နိုင်ငံတော်သမ္မတရုပ်အနေနဲ့သတိထားကင်တွယ်သင့်တယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်။တကယ်တော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့စည်းပြီးမှသမရယုံရဲ့သုံးသပ်ချက်ထွက်လာတာကြောင့်ကော်မရှင်ရဲ့လုပ်ငန်းတွေကိုသမရယုံကလွှမ်းမိုးလို့ရှိသလားဆိုတဲ့အချက်ကိုပါသူ့အနေနဲ့သုံးသပ်တင်ပြမယ်လို့ပြောပါတယ်
။အဲ့လိုကလာမျိုးမှာဒီလိုဆီချက်ကြီးများတောင်မှတော်တော်လေးစိုးရင်ပွေစရာကောင်းပါတယ်။ပါတီတွေကိုညှို့မေးပွေတာပါသလိုတန်ခါတုကိုလည်းနော်ဒီဆွေးဆူကြလို့ရှိပါတယ်။အဲ့လိုပဲကုန်တယ်လောကစီးပွားရေးလောကသမားတွေပုံမှန်တောင်မှခုနအရှောင်းတန်လီတို့ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာအချောင်ရယူလို့တဲ့နော်အတုံးလုံးမျိုးနော်ဒါဆွဆွေးတွေပြစ်တင်နေဆိုတာအထောက်ထားရှိမှာပဲဒီကလမျိုးပါအမတားနော်တည်ထားရတဲ့ကလပါအဲ့တော့အထောက်ထားမရှိပြည်နဲ့သို့မဟုတ်အထောက်ထားရှိလို့ဆွဆွေးတွေပြစ်တင်နေဆိုရင်တို့ဖြင့်ကျွန်တော်တို့ကတော့အထောက်ထားဆိုတာဘာလဲဆိုတာကိုပုံလင်းမြင်သားတဲ့အစိုးရလက်ထက်မှာရှာပြတ်ဖို့လိုပါလိမ့်မယ်အဲ့ဒါမျိုးမဟုတ်ပြည်နဲ့ဝလုံးရှင်နဲ့ရန်တာမျိုးဆိုတာမျိုးဆိုရင်ခုနလိုသမ္မတကြီးကိုဝန်ရနေတဲ့အကြံပေးတဲ့ပုဂ္ဂိုလ်ရဲ့ပုံမှန်လေးပဲယူဆရဲ့အကြောင်းများဟာတက်ရောက်ပါလိမ့်မယ်။ဘာလို့ဆိုရင်ခုနကျွန်တော်တင်ပြခဲ့တယ်လို့ပဲလေလွတ်လပ်တဲ့နော်စုံစမ်းစစ်ဆေးရေးကော်မရှင်ဆိုတာကိုတရားဝင်ပြည်တွင်းပြည်ပကိုကြီးညာပြီးဖွဲ့စည်းထားပြီးအဲ့ဒီနယ်တရက်ထဲမှာဒီလိုသုံးသပ်ချက်တွေထွက်တယ်ဆိုတာမျိုးကတော့လေရှင်းစတတ်တဲ့လူသမိုင်းရဲ့အမြင်သုံးသပ်နိုင်တဲ့ပုဂ္ဂိုလ်တွေအနာဂတ်မှာဖြစ်လာနိုင်ခြင်းနော်ပြီးခဲ့တဲ့ကိစ္စပုံမှန်တင်ပြပြီးလက်ရှိဘလို့ဖြစ်နေတယ်ဘလို့ဖြစ်ဦးမယ်နော်ဘလို့တည်ဆောက်ရင်ကောင်းမယ်ဆိုရဲဒါခုနကျွန်တော်တို့သုံးသပ်နေကြတဲ့ကဏ္ဍပေါ်မှာတစ်စုံတစ်ခုလွှမ်းမိုးခြင်းသို့မဟုတ်လွှမ်းမိုးစေလိုခြင်းရှိခဲ့မယ်ဆိုရင်သို့မဟုတ်ရှိနေတယ်ဆိုရင်တိစောက်ထားတဲ့ကဏ္ဍတစ်ခုလုံးဟာကြိုကျသွားမှာပေါ့ဗျာ
လွတ်တော်ကိုပေးပို့တဲ့သမဏရဲ့တဝန်လာရဲမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းတည်ဆုံသူအရေးအတွက်ကိုအရင်က89ဦးလို့ဖော်ပြထားရကနေ89ဦးလို့ပြင်ဆင်ဖော်ပြထားပါတယ်တချိန်ထဲမှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေဟာအချုပ်အခြာအာဏာပိုင်နိုင်ငံတကာနိုင်ငံရဲ့ပြည်တွင်းရေးကိစ္စသာဖြစ်ပြီးအပြည်ပြည်ဆိုင်ရာပြဿနာတရားအဖြစ်ပုံဖော်ရန်ကြိုးပမ်းလှုံ့ဆော်မှုများကိုမြန်မာနိုင်ငံအနေနဲ့လက်ခံမှာမဟုတ်ဘဲအဲ့ဒီလိုလုပ်ရတဲ့ဟာပြဿနာအတွက်အဖြေရှာရေးကိုအထောက်အကူမပြုဘဲပုံမိုးရှုပ်ထွေးခက်ခဲစေသည်လို့ဩဂုတ်လ21ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်ကိုဩဂုတ်လ22ရက်နေ့ထုတ်မြန်မာအလင်းသတင်းစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ